ကျွန်တော်တို့ကတော့ကြီးခဲ့ပေကိုအစိုးပြုရွေးချယ်ရမှာအမျိုးသားရင်ကြားဆက်ရေးအတွင်ဆောင်ရွက်ဖို့စဉ်းစားဆုံးဖြတ်ခဲ့တာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြောလိုက်ပါတယ်။ဒီလိုအစိုးပြုချက်တွေပေါ်မှာလွှတ်တော်တွင်တခြားပါတီအစုအဖွဲ့ကပူးပေါင်းပါဝင်ဆောင်ရွက်တဲ့အပေါ်မှာဝမ်းမြောက်ကျေးဇူးတင်ကြောင်းလဲဒေါအောင်ဆန်းစုကြည သာဆုံးဖြတ်ခဲ့တယ်လို့ဆိုတာကိုအမျိုးသားစစ်တော်စီဝီရီပြီးနေပြည်တော်မှာသတင်းတောက်တွေနဲ့တွေ့ဆုံစင်မှာဒေါက်ဆန်းစစ်ကြီးကပြောဆိုသွားတာပါအခုလွတ်တော်ကိုအမျိုးသားရင်ကြားစစ်ရေးအသွင်ဆောင်တဲ့လွတ်တော်ဖြစ်လာဖို့မျှော်လင့်ထားတဲ့အတွက်လူနေစုတိုင်းသားတွေကိုဦးစားပေးရွေးချယ်ခဲ့တာဖြစ်တယ်လို့ဒေါက်ဆန်းစွကြည်ကပြောဆိုသွားပါတယ
်။ဒီလွတ်တော်ဥက္ကရာတို့ဒီဥက္ကရာတို့ရွေးတဲ့နေရာမှာဟိုပြည်ထောင်စုအတွင်အမျိုးသားရင်ကြားစစ်ရေးအတွင်ကိုဆောင်ကျဉ်းခြင်း။အဲ့ဒါအခုဒီတို့ဒီလွတ်တော်ကရွေးလိုက်တဲ့ပုဂ္ဂိုလ်တွေကဒီအတွင်ဆောင်တယ်လို့အခုဒီလိုပဲမြင်နေ
။ပြည်သူလွတ်တော်ရဲ့ဥက္ကရာဖြစ်နေ NLD ရဲ့ဝါရင်အဖွဲ့ဝင်တူဖြစ်တဲ့ဦးဝင်းမြင့်ကိုရွေးချယ်ခဲ့တယ်လို့ဒီဥက္ကရာဖြစ်နေစက်ခိုင်ပါတီကဦးတီခွန်မြတ်ကိုရွေးချယ်ခဲ့တဲ့နေရာမှာပြည်သူ့တော်အတွင်ဒုတိယအင်အားအကြီးဆုံးပါတီကလည်းဖြစ်တယ်လို့တိုင်းသားတူလည်းဖြစ်နောက်ဥပဒေပညာရှင်တူလည်းဖြစ်တာကြောင့်ရွေးချယ်ခဲ့ရတာလို့ပြောပါရယ်အမျိုးသားလွတ်တော်ဘက်မှာတော့ဥက္ကဋ္ဌဖြစ်တဲ့ NLD ပါတီတွင်းကတိုင်းသားဖြစ်တဲ့မန်းဝင်းခိုင်တန်းကိုရွေးချယ်ခဲ့တယ်လို့ပဲရခိုင်မျိုးသားပါတီကဦးဝေးတောင်ကိုဒုတိယဥက္ကဋ္ဌဖြစ်ရွေးချယ်ခဲ့တဲ့စဉ်းစားချက်ကိုလည်းဒေါက်ဆန်းစုကြည်ကရှင်းပြသွားပါရယ
်ဦးဝေးတောင်ဆိုတာရခိုင်ပါတီကခေါင်းဆောင်တူဦးဒီမကအန်ဒီရိုးနဲ့နှစ်ပေါင်းများစွာတွဲခဲ့တဲ့ဆိုစားမဟာမိတ်တယောက်ဖြစ်အဒီကဟာပြောတယ်ဒီလိုပါတီကတကယ်ရင်းနဲ့ကြက်တဲ့ရောက်နေတဲ့အချိန်မှာအဲရုံးကန်နေတဲ့အချိန်မှာအနည်းတော့ဝင်းရံထားတာအတိုင်းသားပါတီတွေအဲဒီခါမှာဦးဝေးတောင်တို့အဲဒီမှာ ANL လေးပေါ့နော် ANL လေးပါတယ်ဇုံကြီးအခွက်ပါတယ်ဥက္ကဋ္ဌဦးရဲ့ SNL လေးပါတယ်အဲ့တော့ဒီလိုဒီမဟာမိတ်တွေရဲ့ကျေးဇူးကိုလည်းမမေ့ဘူးနောက်တော့အတို့အချင်းချင်းကြားမှာလည်းနားလည်းမဟုတ်တာဖြေပါရှိတယ်ကျောင်းလို့ဝေးတာကတစ်တော်မျိုးဆိုပြီးအန်ဂျူဒီလိုဆိုပြတာ
NLD ပါတီရဲ့လွှတ်တော်ကြီးကဲတွေကိုအစုပြုခဲ့ရမှာအတိုက်ခံလို့တာမရှိဘဲနဲ့ပူပေါင်းဆောင်ရွက်ခဲ့ကြတဲ့လွှတ်တော်တွင်အခြားနိုင်ငံရေးပါတီတွေနဲ့တက်မတော်သားကိုယ်စားလှယ်တွေအတွက်ဝမ်းမြောက်ကျေးဇူးတင်စကားကိုလည်းဒေါက်ဆန်းစုကြည်ကပြောဆိုပါရတယ်။ဒါဟာအခုလွှတ်တော်တစ်အခင်းကျင်းအတွက်ကောင်းသောနမိတ်ဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကတုံ့နှုံပြောပါရတယ်။လွှတ်တော်ကြီးကဲတာဝန်တွေကိုရွေးချယ်တဲ့နေရာမှာပြည်သူ့လွှတ်တော်ဒုတိယဥက္ကဋ္ဌဖြစ်သူကြက်ခိုင်ပါတီကဥတီခွန်မြတ်ကိုရွေးချယ်တဲ့ပုံမှာဝေဖန်မှုအချို့ပေါ်ထွက်ခဲ့တယ်လို့ပဲအမျိုးသားလွှတ်တော်ဒုဥက္ကဋ္ဌဦးဝေးတောင်ကိုရွေးချယ်မှုပိုင်းမှာလည်းကြက်ခိုင်မျိုးသားပါတီတွင်ဝေဖန်မှုအချို့ထွက်ပေါ်ခဲ့ပါတယ်။ဒါရီပေါ်မှာတော့ဒေါက်ဆန်းစုကြည်ဘက်ကတစုံတရာတုံ့ပြန်ဖြေရှင်းတာမတွေ့ရပါဘူးခင်ဗျာ။